အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကျောင်းသားတွေသဘိမ့်မှောက်တောင်းဆိုနေတဲ့အချက်၁၁ချက်ကိုအစိုးရဘက်ကမူအားဖြင့်သဘောတူလိုက်ပြီးဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်တွေကိုလွှတ်တော်ကိုတင်ပြရမှာဖြစ်ပြီးလွှတ်တော်ကအတည်ပြုမှသာသမ္မတကလက်မှတ်ရေးထိုးအတည်ပြုနိုင်မှာဖြစ်ပါတယ်။အဲ့ဒီကိစ္စရပ်တွေကိုဆောင်ရွက်နေစဉ်အတွင်းကျောင်းသားသဘိမ့်တွေကိုရပ်ဆိုင်းထားဖို့အစိုးရဘက်ကတောင်းဆိုခဲ့ပါတယ်။အဲ့လိုအခြေအနေတွေကြောင့်ဆန္ဒပြချီတက်နေတဲ့ကျောင်းသားစစ်ကြောင်းတွေဘာဆက်လုပ်ကြမလဲဆိုတာပြည်သူလူထုအကြားမှာစိတ်ဝင်စားနေကြပါတယ်။ဒါကြောင့်စစ်ကြောင်းတည်တည်မှချီတက်နေတဲ့ဥဆောင်သူကျောင်းသားတချို့ကိုကျွန်မဆက်သွယ်မေးမြန်းခဲ့ပါတယ်။မန္တလေးကရန်ကုန်ကိုချီတက်လာတဲ့ပင်မကျောင်းသားစစ်ကြောင်းကကိုရဲရင်ကျော်ကစစ်ကြောင်းကိုရန်ကုန်ရောက်တည်အထိဆက်လက်ချီတက်မှာဖြစ်တယ်လို့ပြောပါတယ
်။အမျိုးသားပညာရေးဥပဒေကျင့်သင်ပြီးလို့ဆက်ပေါ်လာတဲ့စာအုပ်မှာဥပဒေမှာကျွန်တော်ဒီ7ချက်နဲ့သက်ဆိုင်တဲ့အကြောင်းအရာတွေပြည်တော်အတည်ပြုပြီးမှသာကျွန်တော်တို့တိုက်ပွဲရပြီးပုံမှန်ဖြစ်ပါတယ်။ခုချိန်ကဒါတွေကိုထည့်သွင်းရေးသားပြမယ်လို့ကတိကဝတ်အစဉ်ပဲရှိပါသေးတယ်။ဟိုဥပဒေပြုစာသားတွေကိုဟိုကွန်ပြီးဖွဲ့ပြီးတော့သူတို့ဆွေးနွေးရေးသားရအောင်ပဲဖြစ်တဲ့အခါမှာစကလုံးအသုံးလုံးနေရကအထိပယ်ဖြစ်ရောက်စေတဲ့စကလုံးတွေသုံးဆွဲရမှာဖြစ်တဲ့အတွက်ထိုက်တဲ့အချိန်ကာလပေးရမယ်ဆိုတော့ကျွန်တော်တို့နားလည်ပါတယ်။သို့တော့ထိုက်တဲ့ကာလထဲပို့ပြီးတော့ဟိုအသေးစိတ်ဆွေးနွေးရရေးကြည့်တဲ့အချက်တွေမို့လို့ပါဆိုတဲ့အကြောင်းပြချက်မျိုးနဲ့အဲ့တော့ရောင်းနေမယ့်ညီလာခံပုံစံမျိုးတွေခံပြီးသွားမှာမျိုးလို့လည်းချိန်မှာတာဝကရှိရတဲ့အတွက်စကြတဲ့ကောင်ကရက်30အတွင်းလို့ကျွန်တော်တို့သဘောတူထားတဲ့ပူးတွဲပြင်ညာချက်ထဲမှာလည်းပါရှိပြီးသားအဲ့ဒီအတွက်ရက်ကာလနေသားရဆိုတော့ဒီဟာမပြီးခင်မှာကျွန်တော်တို့ရန်ကုန်ရောက်ဖို့အခြေအနေများပါတယ
်။မြေလက်စစ်ကြောင်းရဲ့ဥဆောင်သူတူဖြစ်တဲ့မွန်ရတက္ကသိုလ်ကျောင်းသားများတက်မကရဲ့ဥက္ကဋ္ဌကိုဝင်မိုးနိုင်ကတော့ပြီးခဲ့တဲ့နိုင်ပိုင်းကမှကျောင်းသားတပိတ်တွေကိစ္စကိုဒေါ်အောင်ဆန်းစုကြည်နဲ့နေပြည်တော်မှာဆွေးနွေးခဲ့တယ်လို့ပြောပါတယ
်။ဒီကျောင်းကလောလောဆယ်တိုက်ထူမှရှိနေတယ်ဗျာ။ကျွန်တော်ကတော့အန်တီဂျင်ဆွနဲ့တူဖို့ကျွန်တော်နေပြည်တော်ရောက်နေတာခင်ဗျာ။အတွေ့ပြီးပြီဗျာ။ကျွန်တော်ကနေပြည်တော်ကနေပြန်ထွက်လာနေပြီခင်ဗျာ။ကျွန်တော်တို့တပိတ်မောက်နေရတဲ့အကြောင်းရင်းနောက်ဒီအမျိုးသားပညာရေးဥပဒေမှာကျွန်တော်တို့ဘယ်လိုပုံစံဖြစ်စီခြင်းလဲ။ကျွန်တော်တို့ပညာရေးစနစ်ကိုဘယ်လိုပုံစံမျိုးကျွန်တော်တို့ကျောင်းသားတွေကလိုလားတယ်ဆိုတာကိုအဲဒီစုကိုကျွန်တော်တို့ဒီချင်းချင်းလင်းလင်းကျွန်တော်သတင်းစကားပါလိုက်နိုင်တယ်။ဟိုလေးဝက်ဆိုင်ပြည်တော်ဆွေးနွေးပွဲရလာရမြို့သားပညာရေးဥပဒေကိုပြင်ဆင်သည့်ဥပဒေမူကြမ်းကိုလည်းကျွန်တော်ကလွတ်တော်မကြခင်ချိန်တွေမှာတင်တော့မှာဆိုတော့ဥပဒေအကြောင်းအရဘယ်လိုကူညီဆောင်ရွက်လို့ရမလဲဆိုတာဘိုင်းနေလဲအန်ဒီဘက်ကပြန်ပြီးဆွေးနွေးတယ်ခင်ဗျာ။တလေးရက်နေ့မှာစစ်ဆုံးဆွေးနွေးပွဲထပ်လုပ်ပြီးတဲ့အချိန်မှာဒီလွတ်တော်ကိုတင်မဲ့ draft အပေါ်ကိုပြန်ကြည့်ပြီးတော့မှသပိတ်ရက်ကျမဲ့ရက်ချင်းဆိုတော့ဒီကျောင်းရဲ့ဒီကြပ်ပြီးထုတ်ပြပါမယ်ခင်ဗျာ
။မူပင်မြို့မှာခိတရက်နာနေတဲ့ AR တပိတ်စစ်ကြောင်းရဲ့ပြန်ကြားရေးတာဝန်ခံကိုမျက်ကောင်းဆန်ကတော့အေရီစစ်ကြောင်းအနေနဲ့ဆက်လျက်နေမှာပြုလုပ်မဲ့ဆွေးနွေးပွဲရလဒ်ကိုကြည့်ပြီးဘာဆက်လုပ်ကြမလဲဆုံးဖြတ်မယ်လို့ပြောပါတယ
်ကျွန်တော်ဥဆောင်ကော်မတီကြီးရောအရန်ကော်မတီကြီးရောအကုန်လုံးကဒီညမှာအကုန်လုံးကဘလို့ဘလို့စဉ်းကြမလို့ပြန်ဆွေးနွေးရပါတော့ဒီညမှာကော်မတီကြီးအတက်ပြန်ဖွဲ့ရတာမှာကျွန်တော်တို့အတက်ပြန်ဖွဲ့ရဆိုစစ်ကြောင်းကကျွန်တော်ရန်ကုန်တိုင်းနီးနေဖြစ်တဲ့အတွက်ကျွန်တော်မှကြိုတင်ပြင်ဆင်ရရှိရဥစားပြန်ဆင်ပြီးတော့ကျွန်တော်တက်ဆွေးနွေးကိုယ်စားလှယ်ရရှိတော့ဓာတ်လက်သွားနေရကျွန်တော်အတက်ပြန်ဖွဲ့စီရပါဘူးကျွန်တော်တို့အစည်းအဝေးမှာကျွန်တော်တို့ဂရီကူပြုခဲ့တာဘာမှမရှိပါဘူးတပိတ်ကိုနားမယ်လို့လည်းကျွန်တော်ဂရီကူကမပြုခဲ့ဘူးလို့တပိတ်လန်လိုက်မယ်လို့လည်းကျွန်တော်တို့ဂရီကူမပြုခဲ့ဘူးကျွန်တော်ဆက်စီတက်ဖို့အစီအစဉ်မှာကျွန်တော်တပိတ်ဟာရန်ကုန်ရတယ်ကျွန်တော်ထိုင်းတပိတ်ဆင်နေပြီကျွန်တော်အဓိကမြို့သားဥပဒေကြမ်းပြန်လည်ပြင်ဆင်ပြီးရတဲ့ဒီကိုကျွန်တော်တပိတ်မှောက်ဝတ်စီစဉ်ပါမယ်မှာ
ကျောင်းသားစစ်ကြောင်းတီးတီးကဥဆောင်သူတွေရဲ့ပြောဆိုချက်တွေအရချီတက်ဆန္ဒပြမှုတွေကိုဆက်လက်ပြုလုပ်ပြီးရန်ကုန်မှာစစ်ကြောင်းတွေပေါင်းစုံဖို့အလားအလာပုံများနေပါတယ်တေချာတဲ့ဆုံးဖြတ်ချက်တွေကို၁၄ရက်နေ့ဆွေးနွေးပွဲပြီးမှသိရမှာမို့ကျောင်းသားတို့နဲ့ပြည်သူလူထုတွေဟာ၁၄ရက်နေ့မှာအပြေကောင်းရဖို့စောင့်စားဆုတောင်းနေကြပါတယ်ရှင်